မင်္ဂလာပါရှင် RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါရှင်။အခုပထမဆုံးစာရဆောင်ကတော့လက်တလုံးမှာပြပကိုရောက်ရှိနေတဲ့လုံခြုံရေးအရာအမည်မဖော်လိုတဲ့စစ်တပ်အရာရှိတဦးရဲ့ဇနီးက RFA ကိုဆက်သွယ်ပြောပြလာတဲ့အကြောင်းပါ။စစ်တပ်ထဲမှာစစ်သားတွေရဲ့ဇနီးမယားတွေမတရားခိုင်းစေခံရတာတွေလူခွင့်ရေးချိုးဖောက်ခံရတာတွေကိုပြောပြခြင်းမရဲဆိုပြီးတော့ RFA ကိုအီးမေးလ်ကတဆင့်ဆက်သွယ်လာတာပါ။စစ်တပ်အတိုင်းဝိုင်းနဲ့မနီးစပ်တဲ့အပြင်လူတယောက်အနေနဲ့စစ်သားနဲ့အကြောင်းပါလို့စစ်တပ်ထဲရောက်သွားပြီးတပ်ထဲမှာ10နှစ်ကြာနေထိုင်ခဲ့ပါတယ်တဲ့စစ်တပ်ထဲရောက်တော့အရာရှိကတော်တွေရဲ့အစင့်စင့်ဖိနှိပ်ကုတ်ကဲမှုအောက်မှာနေရပြီးသူတို့ရဲ့ခိုင်းစေမှုတွေအပြင်လက်နက်ကိုင်လေးကျင့်မှုတွေလည်းလုပ်ခဲ့ရပါတယ်တဲ့စစ်မှုရန်တယောက်ကိုလက်ထပ်ပြီးတော့စစ်တပ်ထဲလိုက်နေတာကမိသားစုအတူတူနေခြင်းလို့သွားတာပါနေတိုင်းခေါင်းစဉ်အမျိုးမျိုးတက်ထားတဲ့အလုပ်တွေကိုလာစားမရဘဲအခိုင်းအစီလိုလုပ်ဖို့သွားတာမဟုတ်ပါဘူးတဲ့နောက်တစ်ခုကစစ်တပ်ထဲမှာကိုစိတ်ဆန္ဒမပါဘဲသက်နက်ကရတာကအဆိုးဆုံးပါပဲတဲ့ဒီလိုအမိတ်အာဏာတွေဖိနှိပ်မှုတွေအောက်မှာအကြကြီးနေရတဲ့အခါတိမ်ငယ်စိတ်တွေစိတ်တန်ရာတွေလည်းရခဲ့ပါတယ်တဲ့တတိယအဆင့်အရာရှိကတော်ဖြစ်တာတောင်ဒီလိုတိမ်ငယ်စိတ်တွေဝင်တာအောက်ခြေကစစ်သားတွေရဲ့ဇနီးတွေဆိုရင်ပိုဆိုးမှာပါတဲ့ကိုယ်တိုင်ဘလောက်ပင်ပန်းစင်ရဲ့အနှင်ခံရတယ်လဲဆိုတာအိမ်တော်တဲ့ရဲမေတွေအတီဆုံးပါတဲ့။ဒါကြောင့်စစ်တပ်တွေကအရာရှိအရာခံအကျက်စစ်သည်အိမ်တော်တဲ့ရဲမေတွေအားလုံးမိမိသားလေးမိမိဘဝပဲ့ကင်ရှင်ဖြစ်ကြပါစေ။စစ်ကြုံဘဝကနေအမြန်ဆုံးလွတ်မြောက်ပါစေလို့ဆုတောင်းပါတယ်ဆိုပြီးတော့ RFA ကိုရင်ဖွင့်ပြောပြလာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့စိတ်နဲ့ဖုန်းနံပါတ်2392353428ကိုဆက်သွင်းနိုင်ပါလေ
။အခုနောက်ထပ်စာတစောင်ကတော့ရန်ကုန်ကပါ။ရန်ကုန်တိုင်းထောက်ကျန်းကစစ်စေးရေးဂိတ်တွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကအစ္စလမ်ဘာသာဝင်တွေရဲ့ကားတိုင်းကိုတားပြီးတော့ချိမ့်ချငွေတောင်းနေပါတယ်တဲ့။အထူးသဖြင့်အစ္စလမ်ဘာသာဝင်တွေပါတဲ့ကားတွေအလုံးကိုဘေးကက်ရက်ခိုင်းပါတယ်တဲ့။အခုချိန်မှာဘယ်နေရာကမှကိုဗစ်ထောက်ခံစာလုံးမပေးပါဘူး။ဒါကိုတိတိကြီးနဲ့ကိုဗစ်ထောက်ခံစာပါလားခရီးသွားထောက်ခံစာပါလားဆိုပြီးတော့အစ္စလမ်ဘာသာဝင်တွေရဲ့ကားကိုပဲရွေးပြီးတော့ငွေကိုရတဲ့နည်းနဲ့ချင်းချောက်ဓမြတိုက်နေကြပါတယ်တဲ့ပြီးရင်ဘယ်ကလာတာလဲမေးပြီးမှတ်ပုံတင်ပြခိုင်းပါတယ်တဲ့ရန်ကုန်တိုင်းနဲ့လှဲကူလောက်ကိုသွားတာမှတ်ပုံတင်မယူလာတဲ့သူကများပါတယ်တဲ့မပါရင်အမျိုးမျိုးချင်းချောက်ရိုင်းရိုင်းဆိုင်ဆိုင်ပြောပြီးငွေတောင်းပါတယ်တဲ့ငွေမပေးမချင်းစိတ်ဆင်းရဲအောင်တမင်ထိုင်ခိုင်းထားပါတယ်မပုံတင်ပါရင်လဲကိုဗစ်ဆေးရမယ်လူတယောက်ကို2000ပေးရမယ်ဆိုပြီးချင်းချောက်ငွေတောင်းပါတယ်တဲ့တနတ်တွေတကားကားနဲ့ခမားတို့ကိုပြစ်တက်လိုက်လို့ရတယ်ဖမ်းထားလို့လည်းရတယ်ကျုပ်တို့ကိုဘာထင်နေလဲဆိုပြီးပြောပါတယ်တဲ့ဒီလိုအမျိုးမျိုးစိတ်ဆင်းရဲအောင်ချင်းချောက်ငွေတောင်းနေတာကိုအားလုံးသိဖို့အမြန်ဆုံးတင်ပြပေးစီလိုပါတယ်မတရားလုံးမှုကိုဆက်ဆက်အသံလွင့်ပေးစီလိုပါတယ်ဆိုပြီးတော့ရေးသားပေးပို့လာတာပါရှင်ဒီဖြစ်စဉ်နဲ့ပတ်သက်လို့အသေးစိတ်ကိုတော့RFA ကတီးခြားအတည်ပြုနိုင်တာတော့မရှိသေးပါဘူးရှင
်။ RFA ကိုစာရေးပြီးပေးပို့ခြင်းလဲဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
။အခုဆက်ပြီးတော့မော်လမြိုင်ဘက်ကပေးပို့လာတဲ့စာတစောင်းကိုတင်ပြပေးပါမယ်။မော်လမြိုင်မြို့မောင်ငယ်ရက်ကွက်အပါအဝင်ရက်ကွက်တချို့ကလူငယ်5ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဘာပြစ်မှုမှမရှိပဲဖမ်းသွားလို့ပါဆိုပြီးတော့ပြေးပို့လာတာပါဒီစာကိုတော့ဖမ်းဆီးခံရသူတဦးရဲ့မိသားစုဝင်က RFA Viber ကနေတဆင့်ဆက်သွယ်ပြေးပို့လာတာဖြစ်ပါတယ်အော်တိုဘာလ25ရက်ည17နာရီလောက်မှာဒီလူငယ်တွေကိုဘာတတ်သိထောက်ထားမှမရှိပဲနဲ့စစ်မေးစရာရှိလို့ဆိုပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေကခေါ်သွားပါတယ်တဲ့နောက်မှသိရတာကဩဂုတ်လကုန်ပိုင်းတုန်းကမော်လမြိုင်မြို့မောင်ငံရက်ကွက်မှာဒလန်ဆိုတဲ့အမျိုးသားတဦးတည်ဆုံးတဲ့ကိစ္စအတွက်လူမှုကွန်ရက်မှာတန်တရားရှိတဲ့အကောင့်တွေတင်ထားတဲ့ post တွေနဲ့ပတ်သက်လို့စစ်ဆေးဖို့ဖမ်းခေါ်သွားတာလို့သိရပါတယ်တဲ့လူငယ်တွေကိုဖမ်းထားတဲ့ရဲစခန်းရှိရာကိုမိဘတွေကလိုက်သွားတော့လဲတွေ့ခွင့်မပေးပါဘူးတဲ့ဖမ်းဆီးခံထားရတဲ့လူငယ်တွေအခုချိန်ထိမလွတ်သေးလို့မိဘတွေမိသားစုတွေစိတ်ပူပန်သောကရောက်ပြီးစိုးရိမ်နေကြရပါတယ်တဲ့ RFA သတင်းဌာနအနေနဲ့မတရားအဖမ်းခံထားရတဲ့လူငယ်လေးတွေကိုကူညီပေးဖို့တောင်းဆိုပါတယ်လို့ပြောပို့လာတာပါ။ဆက်သွယ်ပေးပို့လာသူရဲ့နာမည်ကိုတော့လုံချုံရေးအရာမဖော်ပြပါနဲ့လို့တောင်းဆိုထားပါတယ်ရှင်။ဒီအကြောင်းနဲ့ပတ်သက်လို့အသေးစိတ်ကိုတော့ RFA ကအတိအကျမပြုနိုင်သေးပါဘူးရှင်။ ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ရနာပါရစေ RFA ရဲ့ပေးစာပြန်စာကန်တာကိုစာရီဆက်သွယ်ပေးပို့ခြင်းရင်တော့ပေးပို့ခြင်းတဲ့အကြောင်းအရာအချက်လက်တွေနဲ့အတူ RFA Burmese Facebook Messenger နဲ့ email ကဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် ၃၃၂၃၅၄၂၁ကဖြစ်ဖြစ်ဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်ရှုစားကြပါအောင်ရှင်